မြန်မာအပါအဝင်ကဘာပေါ်ကအင်အခုအလုသမားတွေရဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးနိုင်ငံတကာအလုသမားဖွဲ့ကြီး ILO ကဘာရီမြန်သုံးသပ်ပြောဆိုထားလဲဆိုတာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံသားအများအပြားပါဝင်ကဘာတဝန်းကတန်းနဲ့ချီပြီးရှိတဲ့အင်ပေါ်အလုသမားတွေဟာဥပဒေနဲ့အညီအကာအကွယ်တွေမရနိုင်ပဲဖြစ်နေရတယ်လို့ပြည်ပဆိုင်ရာအလုသမားအဖွဲ့ချုပ် ILO ရဲ့အစိုးရခန်းစားအဓိကဖော်ပြလိုက်ပါတယ်မြန်မာနိုင်ငံသားအများအပြားရှိရာအိန္ဒိချင်းတိုင်းပြည်တွေမှာဆိုရင်လေတရားဝင်အလုလုကင်ခွင့်တွေရလာချပေမဲ့အခွင့်အရေးတွေအပြည့်အဝမရနိုင်သေးဘဲဖြစ်နေရတယ်လို့လေ ILO ကပထမဆုံးအချိန်ထုတ်ဝေလိုက်တဲ့အစီရင်ခံစာမှာထောက်ပြထားပါတယ်အပြည့်အစုံကိုတော့ကိုအောင်လွင်ဦးကတင်ပြပေးမှာပါရှင
်အမျိုးသမီး83ရာခိုင်နှုန်းပါဝင်တဲ့ကမ္ဘာတဝန်းကအင်ဖော်အလုသမား52တန်းကျော်ဟာနေကြတဲ့လုပ်ငန်းခွင့်အခြေအနေတွေဥရီနဲ့အညီခန်းစားခွင့်တွေကာဝယ်ဆောက်ရှောက်မှုတွေမရဘဲဖြစ်နေရတဲ့အကြောင်းILO ရဲ့လေ့လာချက်ကတွေ့ရှိခဲ့တာဖြစ်ပါတယ်အထူးသဖြင့်အိမ်ဖော်အလုပ်လုပ်သူတွေဟာတခြားအလုပ်သမားတွေနဲ့မတူဘဲခွဲခြားဆက်ဆံခံရတာလူခွင့်ရေးချိုးဖောက်ခံရတာတွေကိုပိုပြီးရင်ဆိုင်ရလေ့ရှိတယ်လို့လည်း ILO ရဲ့ဒုတိယညွှန်ကြားမှုချုပ်ဆန်ဒရာပေါ်လော့စကီကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဗုဒ္ဓဟူးနေ့ကအစီရင်ခံစာထုတ်ပြန်ချိန်မှာပြောဆိုလိုက်တာပ
ါ Living domestic workers in particular are often exposed to physical, mental or sexual abuse and harassment.
အထူးသဖြင့်အိမ်မှာနေပြီးအလုပ်လုပ်ကြရတဲ့အိမ်ဖော်အလုပ်သမားတွေအနေနဲ့စိတ်ပိုင်းရုပ်ပိုင်းသာမကလိမ်ပိုင်းဆိုင်ရာအနှံ့ကျင့်ခံရတာနှောက်ယှက်တာလွတ်လွတ်လပ်လပ်သွားလာလှုပ်ရှားခွင့်တွေကိုအကန့်အသတ်ခံရတာတွေလိုအခြေအနေမျိုးတွေကိုကြုံရတတ်ပါတယ်။ရွှေပြောင်းအလုပ်သမားတွေအားဆိုရင်လည်းခေါင်းပုံဖြတ်ခံရတာအနှံ့ကျင့်ခံရတာလိုအခြေအနေမျိုးတွေနဲ့ပိုးပြီးကြုံရနိုင်တာပါ
အာရှဒေသမှာအင်ဖော်အလုပ်သမားနှစ်သိန်းခွဲလောက်စီရှိနေတဲ့မလေးရှားထိုင်းစတဲ့နိုင်ငံတွေမှာဆိုရင်လည်းအကာအကွယ်ပေးနိုင်တဲ့အခြေအနေတွေအားနည်းနေတာကိုအစိုးရခန်းစာကဖော်ပြထားတာပါမြန်မာနိုင်ငံသားတန်ခနန်းချီအလုပ်လုပ်နေတဲ့ထိုင်းနိုင်ငံမှာဆိုရင်လည်းနီလန်ပေါင်းစုံနဲ့ရောက်လာသူတွေဟာနိုင်ငံခြားသားအလုပ်သမားတွေဖြစ်မှတ်ပုံတင်ခွင့်ပြုထားတဲ့အတွက်2010ပြည်နှစ်ထဲရှောက်ထားသူ 18,000 လောက်ရှိတဲ့ထဲမှာမြန်မာနိုင်ငံသားတွေ80ရာခိုင်နှုန်းကျော်ပါဝင်ခဲ့ပါတယ်ဒီလိုတရားဝင်အလုပ်သမားတွေဖြစ်နေမှတ်ပုံတင်နိုင်တယ်ဆိုရင်လည်းအခွင့်အရေးတွေကတော့အပြည့်အဝမရနိုင်ကြဘူးလို့ ILO ကဆိုပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားရွှေပြောင်းအလုပ်သမားတွေကအိမ်ဖို့အလုပ်လုပ်နေသူတွေကိုလေးလာချက်တစ်ခုမှဆိုရင်တော့အများစုဟာနှုတ်အားဖြင့်စော်ကားတာခံကြရတယ်လို့လိမ်ပိုင်းဆိုင်ရာအနှံ့ကျင့်ခံရတဲ့အထိကြုံခဲ့ရကြောင်းတွေ့ရှိခဲ့တာပါစစ်တမ်းကောက်ယူခဲ့တဲ့အိမ်ဖို့အလုပ်သမားတွေနဲ့14ရာခိုင်နှုန်းဟာအလုပ်ရှင်ကမတော်လျော်ထိတာကင်တာခံခဲ့ရကြောင်းနဲ့အာရမချင်းခံခဲ့ရတာက1ရာခိုင်နှုန်းရှိခဲ့ကြောင်းလည်းတွေ့ရှိခဲ့တာဖြစ်ပါတယ်။နောက်ပြဿနာတစ်ခုကတော့အလုပ်ရှင်တွေကဘဲမှသွားခွင့်မပေးဘဲထားတာဖြစ်ပြီးစစ်တမ်းကောက်ယူသူတွေရဲ့ထက်ဝက်လောက်ကိုသာပြင်ပကလူတွေနဲ့တွေ့ခင်ပေးခဲ့တယ်လို့လည်းအစိုးရခန်းစာကဖော်ပြခဲ့တာပါ။အဲလိုရဲ့လုပ်ငန်းခွင့်အခြေအနေဆိုင်ရာကျွမ်းကျင်သူမာတင်အော့စ်ကတော့အိမ်ဖို့အလုပ်သမားတွေရဲ့အခွင့်အရေးအကာအကွယ်ပေးရေးမှာအဓိကဟန်တာဖြစ်နေရတဲ့စိန်ခေါ်မှုအနေနဲ့ကတော့သက်ဆိုင်ရာအစိုးရအနေနဲ့ကိန်းဂဏန်းအချက်အလက်တွေကိုတိတိကျကျမစူးစီးနိုင်တဲ့ကိစ္စလို့ပြောပါတယ
်Domestic work has been absent for a very long time from public policy debates and this is mainly the case because domestic workers
အများပြည်သူကြားအခြေအနေဆွေးနွေးမှုတွေမှာအင်ဖော်လုပ်ငန်းအကြောင်းမပါလာကြပါဘူးဒါတကယ်ပြဿနာပါဘာကြောင့်လဲဆိုတော့အင်ဖော်အလုပ်သမားတွေကိုတယောက်ချင်းတအိမ်တောင်ချင်းမိသားစုတစ်ခုချင်းစီကနှားရမ်းကြတာပါစက်ရုံတွေရုံတွေမှာခံထားတာမျိုးနဲ့မတူပါဘူးဒီအတွက်လည်းလူမှုရေးကဏ္ဍနဲ့အလုပ်သမားအခွင့်အရေးတွေအတွက်ပြုပြင်ပြောင်းလဲမှုတွေမှာအင်ဖော်လုပ်ငန်းကမပါနိုင်ပဲဖြစ်နေရတာပါဒီအတွက်လဲစိတ်ခါရှိတဲ့အိမ်ဖော်လုပ်ငန်းဖြစ်လာစေရအတွက်မကြသေးခင်ကပဲအဲလူကပဋိညာဉ်တရက်နဲ့အကြံပြုချက်တွေချမှတ်ခဲ့ပါတယ
်အခုခါကဘာတဝမ်းအိမ်ဖော်လုပ်သမားတွေတိုးပွားလာနေတာနဲ့မြတ်အခွင့်အရေးအတွက်အကာအကွယ်ပေးဖို့အရေးကြီးလိုအပ်နေပြီလို့လဲအဲလူအရာရှိအော့စကာပြောဆိုခဲ့တာပါအဲလူရဲ့လေးလာချက်အရကဘာတဝမ်းတာမန်အလုပ်သမားဥတွေကိုခန်းစားဝင်ရတဲ့နေရာမှာတခြားအလုပ်သမားတွေနဲ့ရှင်ဆရာကနုံးလောက်သာရကြတယ်လို့ပြောပါတယ်အိမ်ဖော်အလုပ်သမားတွေရဲ့ထက်ဝက်ကျော်အဆိုရင်လဲဥပဒေနဲ့အညီတတ်တတ်မှတ်မှတ်ထားတဲ့အလုပ်ချိန်မျိုးမရှိဘဲလုပ်ကင်နေကြရတယ်လို့တပတ်တစ်ချိန်နားခွင့်နှစ်စဉ်လက်စာနဲ့ခွင့်ရတာမျိုးလဲမရှိကြပါဘူးဒီလိုပဲအမျိုးသမီးအများစုဖြစ်တဲ့အိမ်ဖော်အလုပ်သမားတွေနဲ့ထက်ဝက်ကျော်လောက်သာအနေဆုံးလောက်ခလာစာခန်းစားခွင့်ရကြတယ်လို့သုံးပုံတစ်ပုံကျော်အဆိုရင်လဲမိဖွားချိန်အတွက်ခန်းစားခွင့်နေမရကြဘူးလို့အစီရင်ခံစာကဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ